တောင်ဝခရိုင်ထန်းသဘင်မြို့နယ်မှာနိုဝင်ဘာလ26ရက်နေ့ကနေဒီဇင်ဘာလ1ရက်နေ့အထိကျင်းပခဲ့တဲ့ KNU ရဲ့6ကြိမ်မြောက်ခရိုင်ညီလာခံအပြီးအခုလိုကြေညာချက်ထုတ်ပြန်ကန့်ကွက်လိုက်တာဖြစ်ပါတယ်။တမရော့ဘက်ကပြီးခဲ့တဲ့2018ခုနှစ်ကနေစပြီးဘူရိုဇာရီကိုအသုံးပြုပြီးတောင်ဝခရိုင်ညောင်လေးပင်ခရိုင်ဖာပွန်ခရိုင်တို့မှာခရိုင်ချင်းဆက်ပြီးလမ်းဖောက်လုပ်နေတာကြောင့်အခုလိုပွင့်လင်းရသည်မှာပြန်လည်ဖောက်လုပ်လာမှာကိုစိုးရိမ်တဲ့အတွက်ကန့်ကွက်တာလို့KNU တောင်ငူခရိုင်တာဝန်ရှိသူတယောက်က RFA ကိုပြောပါရယ်တမရဘက်ကဒေတာဖွံ့ဖြိုးရေးအတွက်ဖောက်လုပ်တာလို့ပြောနေပေမဲ့စီရေးအရာဖောက်လုပ်တာလို့ KNU ဘက်ကသုံးသပ်မိတဲ့အတွက်အခုလိုကန့်ကွက်ရတာလို့ KNU တောင်ငူခရိုင်ပြောရေးဆိုခွင့်ရှိသူစောသူကပီးကအခုလိုပြောပါရယ်
ဖောက်လုပ်မဲ့လမ်းကဖပုခရိုင်ကိုဆက်ပြီးတော့မှဒီပြည်နယ်မြောက်ပိုင်းတောင်ငူခရိုင်ဖပုခရိုင်နော်လေးပြည်ခရိုင်နဲ့တက်မှာဖြစ်ပါမှာပထုခရိုင်ဘက်ကိုဖြတ်ပြီးတော့မှဖောက်လုပ်မဲ့လမ်းဖြစ်တယ်ဒီလမ်းကပုဖြိုးရဲနမီခံဒေသခပ်ပြည်သူလူထုအတွက်ဆိုပြီးတော့မှတက်မတော်ကနေပြီးတော့မှပြောနေတယ်ပေါ့နော်ကျွန်တော်တို့ပြည်လည်းသုံးသပ်တော့ဒီဟာဒီအလောက်မရှိဘူးတကယ်လို့သာဆိုရအနေနဲ့ဖပုခရိုင်လုတ်ချင်တယ်ဆိုရင်ကျွန်တော်တို့တက်ဆိုင်ရခရိုင်ခရိုင်ကတောင်ရှိကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းဖို့လိုပါတယ်အဆိုရခဏနေတယ်လာတာမဟုတ်ပဲနဲ့တက်တက်နေပြီးတော့မှဖြားပေးပြီးတော့မှလမ်းဖောက်ဖို့လုပ်နေချင်းလာကျွန်တော်တို့တုံးတက်တက်တော့ဒီဖုတ်ဖြိုးရဲ့အတွက်လူတို့အတွက်ဖောက်တဲ့လမ်းမဟုတ်ပဲနဲ့သူတို့စီးရဲထပ်ခုပြုဖို့အတွက်ဖောက်တဲ့လမ်းဖြစ်တယ်လို့ကျွန်တော်တို့အနေနဲ့တုံးတက်ရတဲ့အတွက်ဒီလမ်းကိုအခုလက်ရှိတောင်းနေတဲ့ညီချိုင်းကလာမှာရုပ်ချီမှုပြပြစေတဲ့ညီချိုင်းလေးကိုအများကြီးသိခိုက်နိုင်တဲ့အတွက်ဖောက်လို့တော့ဒီတောင်ကိုခရိုင်ကလောဝပြေတံဆက်ချင်နဲ့ကန့်ကွက်တယ
်ဒီကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်ကိုယ်စားလှယ်တွေတွဲဆောင်ဆွေးနွေးမှုတွေရှိပေမဲ့လမ်းကိုဆက်မဖောက်ပါဘူးလို့တမရဘက်ကနေကတိပေးထားတာမရှိရတဲ့အတွက်ကန့်ကွက်နေရတာလို့လဲစောသူကပီးကပြောပါတယ်ပြီးခဲ့တဲ့မက်ချ်လာလောက်ကဖာပုံခရိုင်လဲမှုပလောဒေတာမှာတမရကလမ်းဖောက်လုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးနှစ်ဖက်တိုက်ပွဲဖြစ်ခဲ့ပါတယ်အဲ့ဒီလမ်းဖောက်လုပ်မှုနဲ့ပတ်သက်ပြီးဖာပုံခရိုင်ဘက်ကဒေတာကန်တွေကပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့လဲသိရပါတယ်အခုလမ်းဖောက်လုပ်မှုကိုတမရဘက်ကဆက်ပြီးလုပ်လို့နှစ်ဖက်ပဋိပက္ခဖြစ်လာမှာကိုမလိုလားပဲတွေ့ဆုံဆွေးနွေးပြီးသဘောတူညီမှုရရှိဖို့ကိုသာလိုလားတယ်လို့လဲတောင်ငူခရိုင် KNU ဘက်ကပြောပါတယ်အဲ့လိုလမ်းဖောက်လုပ်မှုနဲ့ပတ်သက်ပြီးဒေတာကန်တွေဘက်မှဆုံးရှုံးနေတာမှုတွေရှိလာနိုင်တဲ့အတွက်စိုးရိမ်မှုတွေရှိကြောင်းနေရာထင်းသိမ်းရေးနဲ့တင်းစီမြေများပြန်လည်ရရှိရေးကွန်ရက်ဥက္ကဋ္ဌစောတို့ထူးကပြောပါတယ်
တိုင်းကဒေတာမှာတော်တော်မျိုးဖလာလွရတလေးလောက်ကန်စားတော်တဲ့နေရာတွေရှိတယ်လေအစိုးရဘက်မှာမျိုးလို့နေလားနေရဥပဒေနဲ့ပတ်သက်ပြီးတော့ထုတ်ပြထားတဲ့6လတွေ့လျှောက်ရမယ်ကျွန်တော်တို့တိုင်းကဒေတာမှာတော်တော်အကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကစံရက်စားတာမရှိသေးဘူးမရှိသေးဘူးတော်တော်လမ်းဖောက်မယ်ဆိုရင်ကျွန်တော်တို့ကသူ့အချင်းကြီးနဲ့နေရာကြီးတွေပြတ်စုမယ်ကျွန်တော်တို့နေရာသူတို့ဘက်လက်ထက်ရောက်မယ်အဲ့ဒါကျွန်တော်အစိုးရဘက်မှာသတ်မှတ်ထားတဲ့ဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအကုန်လုံးကျူးတယ်အနေနဲ့ကျွန်တော်တို့မချောက်ဖြစ်နေတယ်အဲ့တော့နေရာမှာလည်းကျွန်တော်တို့စုံရှုံးမှာကျွန်တော်တို့စိုးရတယ်ပြီးတော့ကျွန်တော်တို့ကနေရာလောက်ကစားတော်တဲ့လူဘဝနေလည်းမရမဲ့ဘဝဖြစ်မှာကိုလည်းကျွန်တော်တို့ကပို့ပြီးတော့ဆွေးရတာပေါ့နော်
။ကရင်ပြည်နယ်ဖာပုံခရိုင် KNU တပ်မဟာငါးနေမြေအတွင်းတပ်မတော်ကလမ်းဖောက်လုပ်ရေးလုပ်ငန်းတွေလုပ်နေတာနဲ့ပတ်သက်ပြီးပြောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးရဲဆောင်ကြည့်ရေးကော်မတီ GMCU ကပြီးခဲ့တဲ့မေလအတွင်းကဂျောင်းဝင်ညှိနှိုင်းပေးခဲ့ပါတယ်။ဒီတစ်ခါ KNU ဘက်ကကန့်ကွက်တဲ့ကိစ္စနဲ့ပတ်သက်ပြီး GMC အတွင်းမှုနှစ်ဘူမူကြီးဝနအောင်ကို RFA ကမေးကြည့်ရမှာအခုလို့ပြောပါတယ်
။ GMC ကိုလက်ရှိတော့တရားဝင်အဲ့စာတွေပို့တာတွေပါမရှိတဲ့အတွက်အဲ့ဒါကြီးတောင်းကြအောင်မသိသေးဘူး။အကဲကျွန်တော် GMC ကိုသူတို့ဒါပို့လာတယ်သူတို့ဘက်ကဒါတိုင်ကြားမှုတစ်ခုအနေနဲ့ဖြစ်လာတယ်ဆိုရင်တော့ကျွန်တော်တို့က GMC ရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တိုင်းအစည်းအဝေးမှာဒါတွေကဆွေးနွေးရမှာပေါ့နော်
။ဒါပြင်တစ်တော်ကျိုးဝိုင်းကျိုးပြင်ကားဝယ်တော်တွေကိုအစိုးရကသတ်မှတ်တဲ့နေရာမှာဒေသခံတွေ KNU တာဝန်ရှိသူတွေကိုတွေ့ဆုံဆွေးနွေးတာမရှိတာကြောင့်ဒေသခံတိုင်းရင်းသားတွေရဲ့အခွင့်အရေးတွေထိခိုက်နိုင်တဲ့အတွက်ဆက်ပြီးမလုပ်ဖို့ကိုလည်းတာဝန်ခရိုင်ကင်းအမျိုးသားအစည်းအရုံးကကြေညာချက်မှထည့်သွင်းတိုက်တွန်းလိုက်ပါတယ်ဒီလမ်းဖောက်လုပ်တဲ့ကိစ္စနဲ့ပတ်သက်လို့ပြည်လည်မှုမရပဲနောက်ထပ်ပဋိပက္ခတွေဖြစ်လာရင်နေရဲစွန့်ခွာထွက်ပြေးကြရမှာကိုလည်းဒေသခံတွေကစိုးရိမ်မှုတွေရှိနေကြပါတယ်ရှင်